You're with SBS Radio. Find more great stories in your language at sbs.com.au.
တော်ရရှိများရှင်အော်စတြေးလျနိုင်ငံအခြေချနေထိုင်ခြင်းလမ်းညွှန်အရပြည်ပနိုင်ငံကိုငွေဘယ်လိုပို့ရမလဲဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကမ္ဘာပေါ်ကလူသန်းပေါင်း250ဟာသူတို့မွေးဖွားရနိုင်ငံမှာမနေဘဲတခြားနိုင်ငံမှာပြောင်းရွှေ့နေထိုင်ကြတာဖြစ်ပြီးအဲ့ဒီလူအများအပြားဟာသူတို့မွေးရမြေမှာကြံခဲ့တဲ့မိသားစုတွေဆွေမျိုးတွေကိုငွေတွေပို့ပေးလို့ရှိကြပါတယ်။အော်စတြေးလျနိုင်ငံသားတွေဟာလည်းပြည်ပနိုင်ငံတွေကိုအရင်ကထဲငွေတွေလွဲပြောင်းပေးပို့တာဖြစ်ပြီးတခါတလေကုန်ကျစရိတ်တွေများပြားနိုင်ပါတယ်။အမ်မာထရန်ဟာဗီယက်နမ်နိုင်ငံကနေဩစတြေးလျနိုင်ငံမှာရှစ်ပြောင်းနေထိုင်တဲ့တခြားလူတွေလိုပဲသူ့မွေးရမြေကမိအိုဖအိုတွေကိုပုံမှန်ငွေပို့ပေးလို့ရှိသူဖြစ်ပါတယ်။သူငယ်စဉ်ကမိဘနှစ်ပါးကသူ့ကိုကြွေးမွေးဆောင်ရှောက်ခဲ့လို့မိဘကျေးဇူးဆရမယ်တာဝန်ရှိတယ်လို့ခံယူလို့ငွေကြေးတွေပို့ပေးတာလို့ပြောပါတယ်
။ They don't need my money but I want to give them back a little bit. So
မိဘတွေကပတ်စံမလိုပါဘူး။ဒါပေမဲ့ကျမကိုနိုင်ကိုကသူတို့ကိုနည်းနည်းစီပို့ပေးချင်တာပါ။တခါတလေပွဲတစ်ခုခုလုပ်ဖို့အတွက်လက်ဆောင်တစ်ခုခုဝယ်ဖို့အတွက်ပို့ပေးတာမျိုးဖြစ်ပါတယ်။ငွေတွေပို့ပေးဖို့မလိုအပ်ပေမဲ့လည်းအဲ့ဒီလိုအလိုက်တိတဲ့အခါမိဘတွေကငွေကိုလက်ခံရတာပျော်ရွှင်ကြတယ်လို့သူကပြောပြပါတယ
် For Vietnamese people is like a culture
ဗီယက်နမ်လူမျိုးတွေအတွက်ကတော့ကလေးတွေကြီးလာရင်မိဘတွေကိုပြန်လဲကြည့်ရှုဆောင်ရှောက်ရမယ်တာဝန်ရှိတယ်ဆိုတာရိုးရာတစ်ခုလို့ဖြစ်နေတယ်လို့လည်းသူကရှင်းပြပါတယ်အဲ့ဒီလိုတိတက်တဲ့လူတွေကြောင့်ကမ္ဘာတလွှားမှာရောက်နေကြတဲ့ဗီယက်နမ်လူမျိုးတွေဗီယက်နမ်နိုင်ငံထဲကိုငွေကြေးပို့ပေးတဲ့နှုန်းဟာတစ်နှစ်မှာဒေါ်လာ10ဘီလီယံလောက်ရှိတယ်လို့သိရပါတယ်။အဲ့ဒီအထက်က10ရာခိုင်နှုန်းဟာဩစတြေးလျနိုင်ငံကပို့ပေးကြတာပါ။ဗီယက်နမ်နိုင်ငံမှာကြံခဲ့တဲ့တချို့မောင်နှမတွေဆွေမျိုးတွေအတွေ့အဲ့ဒီငွေကြေးတွေဟာအရေးကြီးတဲ့ဝင်ငွေအစိတ်အပိုင်းဖြစ်နေတယ်လို့ Emma Tran ကပြောပြပါတယ်
။ Most of them they need to support their family in Vietnam because you know compared the living standard in Vietnam and in Australia of course
လူအများစုကဗီယက်နမ်နိုင်ငံကမိသားစုကိုကူညီထောက်ပံ့မှုလုပ်ကြရပါတယ်။ဘာဖြစ်လို့လဲဆိုတော့ Australia နဲ့ဗီယက်နမ်နိုင်ငံကလူနေမှုဘဝကိုရှင်ကြည့်လိုက်မယ်ဆိုရင်အများကြီးကွာခြားပါတယ်။ဗီယက်နမ်နိုင်ငံမှာကြံခဲ့တဲ့မိသားစုဝင်အများအပြားဟာစင်းရတဲ့အခြေအနေမှာနေနေရဆဲပဲဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။နိုင်ငံသားကိုငွေပို့မယ်ဆိုရင်လည်းနီးလန်းအမျိုးမျိုးရှိပါတယ်။အဲမာထရန်ကတော့ဘဏ်ကိုသာအသုံးပြုတယ်လို့ပြောပြပါတယ
်။ I use the bank transfer transfer directly from
bank. ကျွန်တော်ဘဏ်ထဲကပိုက်ဆံကိုနောက်ဘဏ်တစ်ခုစီလွှဲပေးတဲ့နီးလန်းကိုအဓိကအသုံးပြုပါတယ်။အဲ့ဒီနီးကအယိုးရှင်းဆုံးလို့ကျွန်မထင်ပါတယ်။ဒါပေမဲ့ VNN လူမျိုးအများစုကတော့ VNN agency တွေကိုအသုံးပြုလေးရှိတယ်လို့ပြောပြပါဗျ။ဘဏ်အကောင့်ကိုသုံးပြီးငွေပို့တာဟာအလွယ်ဆုံးနည်းလမ်းတစ်ခုဖြစ်ပေမဲ့ဈေးကြီးပေးရလေးရှိပါတယ်။ငွေတစ်ခါစာလွဲခအနေနဲ့10ဒေါ်လာကနေ32ဒေါ်လာအထိတောင်းခံလေးရှိပါတယ်။အဲ့ဒီတော့ငွေ1000လောက်နိုင်ငံသားကိုပို့ပြီးတော့မယ်ဆိုရင်ဘဏ်ကနေတစ်ဆင့်မသွားတာကပို့ပြီးတော့ဈေးသက်သာပါတယ်။အပြင်မှာဒေါ်လာ1000လောက်အတွက်ငွေလွှဲနှုန်းကအခမဲ့ကနေ15ဒေါ်လာအကြားသာရှိပါတယ်။ဒါပေမဲ့တခါတလေအဲ့ဒီနည်းကတဆင့်ပြီးတဆင့်ပို့ပြီးတော့စစ်စစ်မှုတွေလုပ်ရတဲ့အတွက်ပို့ပြီးတော့ကြံ့ကြာနိုင်ပါတယ်။ငွေလဲလှယ်နှုန်းကောင်းရင်တစ်ဖက်လူကငွေပိုရရှိစေနိုင်တယ်လို့လဲ Australian Securities and Investments Commission ရဲ့အကြီးအကဲတူဖြစ်သူ Warren Day ကပြောပါတယ
်။ There are lots of options but you should shop around for a good exchange rate.
ငွေပို့ပေးနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်။ဒါပေမဲ့ငွေလဲလှယ်နှုန်းကောင်းမကောင်းကိုလေ့လာမှုလုပ်သင့်ပါတယ်။ exchange နှုန်းအပေါ်မူတည်ပြီးတခါတလေငွေလက်ခံရရှိသူတွေအနေနဲ့အရင်ကထည့်ပို့ရတာမျိုးဒါမှမဟုတ်ခါတိုင်းလောက်မရတာမျိုးဖြစ်စေနိုင်တယ်လို့ပြောပါတယ်။ Australia နိုင်ငံမှာတချို့ငွေလဲလုပ်ငန်းကမတမာမှုလုပ်တာမျိုးရှိတယ်လို့ပြောဆိုတာကြောင့်လေ့လာမှုတွေလုပ်ပြီးမှကိုယ့်အတွက်ကောင်းမဲ့လူကိုအသုံးပြုသင့်တယ်လို့လည်းအကြံပြုထားပါတယ်
။ Can compare companies that send money overseas on several websites that are supported by the
website ပေါ်မှာငွေလဲတဲ့ကုမ္ပဏီတွေကိုရှင်းကြည့်လို့ရပြီးအဲ့ဒီ website ကိုကမ္ဘာဘဏ်ကထောက်ခံထားတာဖြစ်ပါတယ်။အဲ့ဒီအထက်မှာ Send Money Pacific နဲ့ Send Money Asia တို့ပါဝင်ပါတယ်။အဲ့ဒီတော့ငွေမပို့ခင်အရင်ဆုံးလေ့လာမှုလုပ်ဖို့ထပ်မံတိုက်တွန်းလိုပါတယ်။အဲ့ဒီလိုမလုပ်မိရင်တခါတလေ ငွေလွှဲပေးမယ်လို့လိန်ညာတဲ့လူတွေနဲ့တွေ့နိုင်ပြီးအဲ့ဒီလိုကြုံရရင်တော့ကိုယ်ငွေကိုပြန်ရနိုင်ချင်တယ်လို့ပြောပါတယ်။အဗ်ဒီမာလစ်အဗ်ဒီဟာလွန်ခဲ့တဲ့နှစ်ပေါင်း20ကတည်းကဆိုမာလီယာနိုင်ငံကနေဩစတြေးလျနိုင်ငံကိုရောက်လာသူဖြစ်ပြီးစစ်တီမြို့မှာတဟပ်ရှီလ်ဆိုတဲ့ငွေပြောင်းငွေလွှဲကုမ္ပဏီကိုတည်ထောင်ထားပါတယ်။အရှေ့အာဖရိကဒေသကနိုင်ငံတွေကိုအများဆုံးငွေလွှဲပေးတာဖြစ်ပါတယ
် I'm sending to my mom back home since I was here
so I have to ဒီနိုင်ငံကိုရောက်ကတည်းကမိခင်အတွက်ငွေတွေပို့ပေးရလေးရှိပါတယ်သူတို့ရဲ့နေအိမ်ကုန်ကျစရိတ်အတွက်ကျွန်တော်ကထောက်ပံ့တာပါဒီအရရှိတဲ့ငွေကြေးကသူတို့အတွက်အသက်ဆက်ဆေးလို့ဖြစ်နေတယ်လို့ပြောပြပါတယ်ဘဏ်ကနေမဟုတ်တဲ့ငွေပို့တဲ့နီလန်ဟာလွယ်ကူပြီးတော့identity map ပုံသွင်းနေတာပြတ်တဖို့လိုအပ်တာဖြစ်ပါတယ
် In money transfer you need detail is the person who sending the money and the detail is of the person who receiving the money
ငွေလွှဲပြီးဆိုရင်ငွေလွှဲသူရဲ့အချက်လက်တွေငွေလက်ခံမဲ့လူရဲ့အချက်လက်တွေလိုအပ်ပါတယ်ဒါကတော့အဓိကလိုအပ်ချက်ဖြစ်ပါတယ် ID တွေ passport တွေဒါမှမဟုတ်ယင်းမောင်းလိုင်စင်တစ်ခုခုနဲ့ကိုဟာငွေပို့ပေးသူဖြစ်ကြောင်းသက်သေပြနိုင်ရပါမယ်ဘာဖြစ်လို့လဲဆိုတော့ဒီလိုလှုပ်ဆောင်ဖို့ဩစတြေးလျနိုင်ငံငွေပြောင်းငွေလွှဲရေးဥပဒေမှာပြဋ္ဌာန်းထားလို့ဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။အဲ့ဒီအချက်လက်တွေပြည့်စုံပြီဆိုတာနဲ့ငွေလွှဲနိုင်မှာဖြစ်ပြီးမိနစ်ပိုင်းအတွင်းတစ်ဖက်လူကငွေထုတ်ယူနိုင်ပြီဖြစ်ပါတယ်။
When the person send money, we give them receipt and the transaction number. So the person
လူတယောက်ကပတ်စံပို့ပြီးဆိုရင်ကျွန်တော်တို့ကဖြတ်ပိုင်းတွေထုတ်ပေးပြီးအဲ့ဒီမှာငွေလွှဲနံပါတ်တွေပါဝင်ပါတယ်။အဲ့ဒီနံပါတ်ကိုပတ်စံပို့ပေးတဲ့လူကပတ်စံလက်ခံမဲ့လူကိုအသိပေးရမှာဖြစ်ပါတယ်။အဲ့ဒီတော့အာဖရိကမှာငွေလက်ခံမဲ့လူကဆိုင်းယံရုံးခွဲကိုသွားပြီးတော့သူရရှိတဲ့ငွေလွှဲနံပါတ်တွေကိုပြနိုင်ရင်တော့ငွေကိုလက်ခံရရှိမှာဖြစ်ပါတယ်။တခါတလေမိနစ်ပိုင်းအတွင်းကိုငွေထုတ်ယူနိုင်တာဖြစ်တယ်လို့ပြောပြခဲ့ပါတယ်။အကယ်လို့ကိုပို့လိုက်တဲ့ငွေကမရောက်ဘူးဆိုရင်ဘယ်လိုလုပ်မလဲ။ဝါရန်တီကတော့အဲ့ဒီလိုဖြစ်လာပြီဆိုရင်အရင်ဦးဆုံးကိုငွေသွားပို့တဲ့နေရာကိုပြန်သွားပြီးအကျိုးအကြောင်းမေးမြန်းသင့်တယ်လို့ပြောပါတယ်
။ If they're not able to find them the money or you're not satisfied with the response you're getting from them
အကယ်လို့သူတို့ကကိုရဲ့ငွေဘယ်ရောက်မှရှာလို့မတွေ့ဘူးဒါမှမဟုတ်သူတို့ရဲ့ဆောင်ရွက်ပုံဆောင်ရွက်နည်းတွေတုတ်ပြန်ပုံတွေနဲ့ပတ်သက်ပြီးကိုကမကျေနပ်ဘူးဆိုရင်တော့ Financial Ombudsman ဌာနကိုတိုင်ကြားမှုလုပ်နိုင်ပါတယ်။အဲ့ဒီဌာနရဲ့ဖုန်းနံပါတ်က0839369280ဖြစ်ပါတယ်။ဒါမှမဟုတ် ASIC's Money Smart website ဖြစ်တဲ့ moneysmart.gov.au ကိုသွားပြီးတော့လည်းလေ့လာဖတ်ရှုနိုင်ပါတယ်။ငွေပမာဏဘလောက်အထိလွဲနိုင်တယ်လဲဆိုတာကတော့ငွေလဲရဲကုမ္ပဏီအပေါ်မူတည်ပြီးသူတို့မှာဘလောက်အထိလွဲနိုင်တယ်ဆိုတဲ့သတ်မှတ်ချက်တွေရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့အခုလောလောဆယ်ဩစတြေးလျအစိုးရရဲ့စည်းကမ်းအရဒေါ်လာ1000နဲ့အထက်ငွေလွဲမှုလုပ်တဲ့လူကိုအစိုးရကအသိပေးရမယ်လို့ငွေလွဲတဲ့ကုမ္ပဏီတွေကိုညွှန်ကြားထားတာရှိပါတယ်။ဒေါ်လာ1000နဲ့အထက်ငွေလွဲသူတွေရဲ့နာမည်စည်းရင်းကို Austrac လို့ခေါ်တဲ့The Australian Transaction Reports and Analysis Center ကိုတင်ပြရတာဖြစ်ပြီးအဲ့ဒီအဖွဲ့ကငွေမဲခဝါချမှုတွေရာဇဝမှုတွေနဲ့အခွန်လိမ်ညာမှုတွေလုပ်ပြီးငွေလွှဲတာမျိုးလုပ်တဲ့လူတွေကိုစောင့်ကြည့်တာဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင
် Tell us what you think. Rate this podcast on iTunes. It helps other people to find us.